ရန်ကုန်မြို့တွင်ပြည့်စွင့်နေတဲ့ YBS ရင်လိုင်းတွေတိုးချဲ့တဲ့အနေနဲ့ဘတ်စကားအစီးရေတထောင်ဝယ်ယူဖို့ကျောင်းနိုင်ငံယူတောင်းကုမ္ပဏီနဲ့အပီလာစက်တဲ့နေကသဘောတူညီလက်မှတ်ရေးထုတ်လိုက်ပြီးဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းကထိတဲ့ပို့ဆောင်ရေးကဏ္ဍမှာရင်အစီးရေလိုအပ်ချက်ရှိနေတဲ့အတွက်ဒီအစိုးရနဲ့ညီနှိုင်းပြီးအခုလိုဝယ်ယူလိုက်တဲ့ဘတ်စကားတွေဟာမေလအတွင်းရောက်ရှိလာမှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကုကဲမှုအာဏာပိုင်အဖွဲ့အတွင်းရင်မှုဒေါက်တာမောင်မောင်ပြောတာကိုကိုကပီကျေးမွန်တင်းစာမှာဖော်ပြထားပါတယ်အခုယူတောင်းကုမ္ပဏီကဘတ်စကားတွေကိုကြွန့်ကျင်သူပညာရှင်တွေနဲ့ညီနှိုင်းပြီးမှဝယ်ယူခဲ့ခြင်းဖြစ်တယ်လို့လည်းဒေါက်တာမောင်မောင်ကပြောပါတယ် YPS ရှင်လိုက်တွေကိုရှင်းနေအတွင်းနိုင်ငံကအဆင့်မီဖြစ်အောင်တိုးချဲ့ဆောင်ရွက်တော့မှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောတာကိုကိုကပီတရုတ်ဆွေးရပိုင်း China Daily သတင်းမှာဖော်ပြထားပါတယ်ရန်ကုန်မြို့တင်းပြည့်ဆွဲနေတဲ့မထထရင်လိုင်းတွေကိုဖျက်သိမ်းပြီး YPS စနစ်နဲ့ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကအစာထိုးပြည့်ဆွဲကြတာဖြစ်ပါတယ်။ဒါပေမဲ့ကနေဦးကာလမှာရင်အရေးအတွက်မလုံလောက်မှုတွေစတင်ပြည့်ဆွဲတဲ့ YPS bus car line တွေအကြောင်းခီးတွေကိုကြိုတင်အတိပေးမှုပိုင်းမှာအားနည်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့အတွင်းနေ့စဉ်ခီးသွားပြည်သူ 2.5 သန်းလောက်အတွက်လက်ရှိမှာ bus car အစီးရေ 3,500 နဲ့ရင်လိုင်းပေါင်း 89 line ပြည့်ဆွဲပေးနေတာဖြစ်ပါတယ်။